အစိုးရတပ်တန်းတစ်နှစ်ကြည့်အထိမ်းအမှတ်ကြာသပတေးညတော့ကဒေါက်ဆန်းစုကြည်ပြောတဲ့မိန်ကွန်းအပေါ်မှာဘဝင်မကျတဲ့သူတွေထဲမှာတိုင်းရင်းသားနိုင်ငံရေးပါတီတွေကခေါင်းဆောင်တွေလည်းပါဝင်ပါတယ်အဲ့ဒီကခေါင်းဆောင်တချို့ရဲ့အမြင်သဘောထားတွေကိုထိုင်းချီဆိုင်အဖီယိုမြန်မာပိုင်းသတင်းတောက်နိုင်ကွင်းကဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင်
ဟုတ်ကဲ့ပါအစိုးရအနေနဲ့ပြီးခဲ့တဲ့တစ်နှစ်သာသက်တမ်းတွင်စီးပွားရေးနဲ့ပတ်သက်ပြီးရှင်းလင်းသိကျတဲ့မူဝါဒတွေအခုချိန်ထိမရှိသေးဘူးလို့ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲသွန်းကအခုလိုထောက်ပြပါဗ
ျ။မရှိဘူးလို့ပဲပြောရမှာပေါ့လေ။မှန်ကတော့ဒီစီးပွားရေးမူဝါဒနဲ့ပတ်သက်ပြီးတော့ပါတီကဆုံးဖြတ်ထားတဲ့ဟာရှိတယ်ဆိုရင်လည်းဒေါက်တာစုကြည်ရမကဘူးပေါ့နော်။သူရဲ့အခုဝင်ကြီးအဖွဲ့တွေကစီးပွားရေးဝင်ကြီး၊ကုန်သွယ်ရေးဝင်ကြီးတွေ၊စီမံဘာနာဝင်ကြီးတွေသူတို့တွေကလည်းနားလည်ပြီးတော့ဒီအပေါ်မှာ apply လုပ်ရမှာပေါ့နော်။ဒါကိုကျွန်တော်လက်တွေ့အသုံးချတာလေကျွန်တော်ရှိရမှာပေါ့။အခုအဲ့ဒီလိုမျိုးချိုးတဲ့နေတဲ့အပြင်ဒေါက်တာစုကြည်ကိုနိုင်ကလည်းအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ iron site ပြီးတော့ကြောကြတာတွေပါရင်စိတ်မရှိလောက်ဘူး။စီးပွားရေးနဲ့ပတ်သက်ပြီးတော့ဒေါက်တာစုကြည်ကဟိုအောက်ကဝင်ကြီးတွေအစိုးရအဖွဲ့ဝင်တွေဘလောက်လုပ်ပိုင်ခွင့်ပေးတယ်လဲလို့နော်အဲ့ဒီလာတွေလည်းနည်းနည်းတော့ပြဿနာရှိတယ်လို့ထင်တယ်စီးပွားရေးအခုလုပ်တဲ့လုပ်ငန်းကြီးတွေလုပ်တဲ့လူတွေဆိုရင်သူတို့လုပ်ငန်းတွေကအခုကရက်နေတဲ့အခါကျတော့ကန်တာတွေဆက်ပြီးတော့လုပ်ဖို့ဟာဖြစ်ဖို့တင်လိုက်လို့ရှိရင်မကြလာဘူးဒါဟိုသူတို့အနေနဲ့ဒီအစိုးရရှိမှတချို့ရကြရရှိတဲ့လုပ်ငန်းရှင်တွေပါတွေကအတင်ပြီးဆိုလို့ရှိရင်လည်းအဖြစ်မရဘူးပေါ့နော်ဆိုရအနေနဲ့အားစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်တယ်ဆိုတာဟာပြည်သူလူထုအသင်းမှာအလုပ်ကံအခွင့်အလမ်းတွေအများကြီးပေါ်လာပြီးတော့လုပ်တာကံတာရှိပြီးတော့အလုပ်ကံတွေပေါ်လာပြီးတော့ဒီဝင်ငွေတွေရအောင်ဖန်တီးပေးရမှာကအဓိကဖြစ်တယ်ဆိုတော့နားမလည်တာအဲ့တော့အခုသူတို့လုပ်နေတာကတော့ဗာလဲဆိုအခွန်ငများကောက်ခံရဖို့ကိစ္စအဲ့တော့လုပ်ငန်းဖြစ်တာမဖြစ်တာအလုပ်ကံပေါ်တာမပေါ်တာကအဓိကမဟုတ်ဘူးငွေဘယ်လိုရအောင်ကောက်မလဲဆိုတာကိုအရင်စိုက်နေတယ်လို့ဖြစ်နေတယ်
အခုအစိုးရတပ်တန်းတွင်လမ်းမဆက်တွေရေးကောင်းမွန်လာတယ်လို့တော်ဝန်ဆန်းစုကြည်ကပြောပါတယ်။ချင်းမျိုးရဒီမိုကရက်တစ်ပါတီဥက္ကဋ္ဌပူဆိုးဆန်ကတော့တာကိုသဘောမတူပဲချင်းမြင့်နယ်အတွင်းလမ်းမဆက်တွေရေးအပိုင်းလှုပ်ဆောင်တာမရှိခဲ့ဘူးလို့ဆိုပါတယ
်။တော်စုကတော့လမ်းမဆက်တွေရေးရန်ကောင်းနေပြီလို့ပြောတယ်။ဒါပေမဲ့သူ့အစိုးရတက်လာတဲ့နောက်ပိုင်းမှာလို့တဲ့ဟာတစ်ခုမှကျွန်တော်မတွေ့ဘူးချင်းပြည်နယ်မှာ။ဘာပဲပြောပြောအစိုးရဟောင်းကျွန်တော်ကြိုက်တော့ရှိမကြိုက်တော့ရှိလွတ်တော်ဟောင်းနဲ့အစိုးရဟောင်းစခဲ့တဲ့လမ်းမဆက်တွေရေးဒီအခုတော့ဒီဟာကြီးကဆက်လက်ပြီးရန်လုံးနိုင်တဲ့အခြေအနေရှိတယ်သူတို့စပီးခဲ့တဲ့ဟာရှင်းရှင်းပြောမယ်ဆိုရင်ချင်းပြည်နယ်မှာ NLD အစိုးရအနေနဲ့ဘာတစ်ခုမှမလုပ်ဘူးလို့ပဲကျွန်တော်ပြက်ပြက်သားသားကျွန်တော်ပြောချင်တယ
် NLD ပါတီအနေနဲ့2015ရွေးကောက်ပွဲအတွက်မဲဆွယ်ချိန်တုန်းကပြောဆိုစည်းရုံးခဲ့တဲ့အထက်2008အခြေခံဥပဒေကိုပြင်ဆင်ဖို့လှုပ်သွားမယ်ဆိုတာကလည်းအဓိကဥတည်ချက်အနေနဲ့ပါဝင်ပါတယ်အဲ့ဒါကိုအခုချိန်ထိလက်တွေ့အကောင့်ထဲမဖော်နိုင်သေးဘူးလို့ဘလုံဆိုဝါဒီမိုကရက်တစ်ပါတီဒုတိယဥက္ကဋ္ဌမန်းအောင်ပြည်စိုးကဆိုပါတယ
်ကျွန်တော်တို့ပြည်သူတွေဒေါက်တာစုကြည်ရောပါတီကိုအော်တိုက်မဲပေးလိုက်တာကအထူးသဖြင့်ဒီ2008ခုတွေကိုပြင်ဆင်နိုင်မယ်ဆိုတော့ကျွန်တော်လင်းကျင်းနဲ့ကျွန်တော်တို့တိုင်းရင်းသားပါတီကအထူးသဖြင့်ဒီဘက်ကဟိုမုံနဲ့ရှမ်းနဲ့ရခိုင်ကလွဲလို့ကျွန်တော်တိုင်းရင်းသားပါတီခုခုလန်ရှုံးတာကဒီ2008မပြင်နိုင်တော့ဘူးဆိုတော့ပြုခုညီချက်ချင်းနဲ့ပြည်သူတွေကမင်းမပြေဘူး NLD ဝဲပေးတယ်အဲ့ဒီကတည်းကပြင်းနေဆိုတော့အခုကျတော့လေတံလည်းမတော်ဘူးတခုမှပြင်းသေးတာလည်းမရှိဘူးသူတို့ပြင်းကတော့ကျွန်တော်တို့တိုင်းရင်းသားတွေအတွက်တော့တခုမှမလေတံမဟုတ်ဘူး
မုံမျိုးရပါတီဒုတိယဥက္ကဋ္ဌနိုင်ွေသိန်းကတော့အမျိုးသားရင်ကြားစစ်ရေးနဲ့ငင်းချမ်းရေးဖော်ဆောင်မှုအပိုင်းတွေမှာအားနည်းနေတယ်လို့ဝေဖန်ပါတယ
်။အားရစရာကြောင်းတော့မရှိဘူးပေါ့။အဓိကတော့ငင်းငင်းရေးဆိုမှလည်းတက်တက်ပင်လုံးမီလာကံကတော့တိကျတိုင်းပါပဲ။ပထမလှုပ်သွားတဲ့ချိန်ကတော့ကိုမူဝါဒကိုကြောင်းကိုပြောပြီးပြီးသွားတာပဲ။ဘာဆုံးဖြတ်ချက်မှလည်းမရောက်သေးဘူး။ပြီးတဲ့အခါကျတော့လည်းပဲတစ်ဖက်ကငင်းချမ်းရေးဆိုပေမဲ့လို့လည်းပဲတစ်ဖက်ကရှစ်တိုင်နေတယ်ဆိုတော့ဒေါန်ဆန်းစုကြည်ကစစ်နယ်ပတ်သက်တာကဘာမှလည်းပြောဆိုမှုမရှိဘူးဆိုတာကဒါကတော့လုံးဝတိုင်းနာတွေတွက်ကတော့တော်လေးပဲတန်မြတ်ဖြစ်စရာဖြစ်တာတန်မြတ်ဖြစ်စရာဆိုတဲ့ညမှာတောင်စန်းစစ်တီနဲ့တက်နေကစစ်တဲ့တညာနဲ့ဖြစ်နေပြီးတော့ငင်းငင်းရဖို့တက်တလေးခင်းရင်မဲဆိုတဲ့အနေထားရှိတယ်
မနေ့ကတောင်ဆန်းစုကြည်ရဲ့နောက်ဆက်သွဲမိန့်ခွန်းထဲမှာ NCA လက်မှတ်မရေးထိုးနိုင်သေးတဲ့ UNSA အဖွဲ့၅ဖွဲ့ဖြစ်တဲ့မွန်ပြည်တပ်ပါတီ၊ကရင်နယ်မျိုးရာတိုးတက်ရေးပါတီ KMPB ၊ဝမျိုးရာဖွဲ့ WNO ၊ရခိုင်မျိုးရာကောင်စီ ANC ၊လာဟုဒီမိုကရက်တစ်ပါတီတို့ကနေ NCA ကိုလက်မှတ်ရေးသူးတော့မယ်လို့ပြောဆိုခဲ့တယ်လို့နိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဌာနကပါကြေညာချက်ထုတ်ပြန်ခဲ့တာပါ။အဲ့ဒီအပေါ်မှာ UNSC တာဝန်ရှိသူတွေကညှင်းဆူထားပါတယ်တော်ဆန်းစုကြည်နေတဲ့လက်ရှိငင်းချမ်းရေးဖြစ်စဉ်ကိုဖော်ဆောင်နေတဲ့ငင်းချမ်းရေးကော်မရှင်စီမှနောက်ဆုံးအတည်ပြုချက်ရယူပြီးမှထုတ်ပြန်တဲ့လို့တိုင်းဒေသနိုင်ငံရေးပါတီခေါင်းဆောင်တွေကဝေဖန်နေကြပါတယ် အဲ့ဒီဆိုရတဲ့တန်တစ်နှစ်သာကာလအတွင်းပြည်သူလူထုကိုဖိနှိပ်ရရောက်တဲ့ဥပဒေတချို့ကိုဖယ်ရှားနိုင်ခဲ့တာလေယာဉ်မြေတိတ်စင်းမှုပြဿနာတွေကိုအနိုင်ငယ်ဖြေရှင်းပေးနိုင်တာကလွှဲရင်တိုးတက်ဖို့ပြုမှုပြောင်းလဲမှုတွေတုတ်ဆိုင်နေတယ်လို့လဲတိုင်းသားနိုင်ငံရေးပါတီတွေကရှုမြင်နေကြသလို NLD နဲ့ရှေ့ဆက်နိုင်ငံကိုတိုးတက်အောင်လှုပ်ဆောင်နိုင်မယ်လို့လဲမျှော်လင့်သူတွေလည်းရှိနေကြပါတယ်ခင်ဗျာ